to the Voice of America in Burmese.
Dorasin Bong, Mingalan Yandigin, Fijawadigna. ဒီ American တိုင်းရဲ့2018ခုနှစ် November လ4ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါခင်ဗျာ။
ချမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ပါကစ္စတန်နိုင်ငံမှာတော့အစ္စလမ်ဘာသာပေါ်ဆော်ကားမှုနဲ့တည်တံ့ချခံရတဲ့အမျိုးသမီးလွတ်မြောက်ရေးကူညီခဲ့တဲ့ရှင်ကြီးကနိုင်ငံကနေတင်ဆောင်သွားရပါတယ်ဘာရင်းနိုင်ငံကအထိုက်ခံခေါင်းဆောင်၃ဦးကိုတော့ဒီကနေ့မှာပဲအယူခံတရားရုံးကထောက်နှံတသက်တကျွန်းချမှတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဂျားပြရွေးကောက်ပွဲမဲရလတ်တွေကိုကြည့်ရင် NLD ပါတီကမှန်းထားတာနဲ့တိတ်ပြီးကွာခြားမှုမရှိဘူးလို့ NLD ပါတီခေါင်းဆောင်ဦးညံဝင်းကပြောပါတယ
်ဒီနေ့ရလတ်ကကျွန်တော်တို့မြန်မာနိုင်ငံကတိတ်ပြီးတော့မကွာပါဘူးလို့စက်တုံးခုနေ့ကလာဒီနန်းဖေဂါကြီးပြောလို့မရအောင်အဲ့ဒီစက်တုံးကပါတယ်ခုနေ့ကပါတယ်အဲ့ဒီမှာကျွန်တော်တို့အားသာတာအားမသာတာအများကြီးရှိပါတယ်
ဒီအကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူစိတ်ဝင်စားဖို့ရနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားတဲ့ဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတည်တံ့ကလွတ်အောင်ကူညီလှူဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုတ်ပါကစ္စတန်ကနေသူထွက်ပြေးရပြီလို့မနေ့စနေနေ့မှာပြောပါတယ်။အချောင်းကတော့ဒီအမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတည်တံ့ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်ဆိုးရင်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအကာအကွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးဒီအမှုကိုဆက်လုပ်မယ်လို့ရှင့်နေမူလုတ်ကပြောပါတယ်။2010ပြည်နှစ်မှာတည်တံ့ချမှတ်ခံခဲ့ရတဲ့အာဆီယာဘီဘီရဲ့အယူခံလွှာကိုပါကစ္စတန်တရားရုံးချုပ်ကဗုဒ္ဓဟူးနေ့မှာအတီးပြုတ်ပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။အစ္စလာမစ်စစ်သွေးကြောအဖွဲ့တီရစ်အီလဗက်ယာရာဆူအလာအဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီး၃မြို့မှာလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီးအာဆီယာဘီဘီမှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကိုတပ်ပစ်ဖို့တောင်းဆိုကြပါတယ်။ဘီဘီကိုအခုညီပေးခဲ့တဲ့နိုင်ငံရေးသမားနှစ်ဦးဟာလည်းလောက်ကျန်တပ်ဖြတ်ခံလိုက်ရပြီဖြစ်ပါတယ်။လမ်းတွေကိုပိတ်ဆို့ထားတဲ့ဆန္ဒပြပွဲတွေအဆုံးသတ်စေဖို့အစိုးရနဲ့အစ္စလာမစ်ဝါဒီတွေကြားတောက်ချန်တွေကညှိနှိုင်းပြီးဆုံးဖြတ်ချက်အယူခံကိုတရားရုံးချုပ်ကကြားနာနေချိန်မှာဘီဘီနိုင်ငံကထွက်မသွားအောင်တားဆီးဖို့ဥပဒေအရလှုပ်ဆောင်မယ်လို့လည်းအစိုးရကကတိပေးထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအတွင်းလူတို့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရသွားတယ်လို့နေဒီယိုတပ်ဖွဲ့ကပြောပါတယ်။သေဆုံးသွားတဲ့အမေရိကန်စစ်သား Brent Taylor ဟာကလေး9ယောက်ဖခင်ဖြစ်ပါတယ်။ဒါပြန်သူဟာအမေရိကန်အနောက်ပိုင်း UTP နဲ့ North Ogden မြို့တော်ဝင်လည်းဖြစ်ပြီးတော့UTP နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်မှာတောင်းဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုအတွက်တော့ဒါဟာအာဖဂန်နစ္စတန်ကိုဒုတိယအကြိမ်တောင်းရောက်တောင်းဝန်ထမ်းဆောင်တာဖြစ်ပြီးတော့သူဟာအီရတ်နိုင်ငံမှာ2ကြိမ်တောင်းဝန်ထမ်းဆောင်မှုတယ်လို့လည်း Salt Lake Tribune သတင်းစာကဆိုပါတယ်။ဒဏ်ရာရသွားတဲ့စစ်သားရဲ့အခြေအနေကတော့တည်ငြိမ်တယ်လို့ဆိုပါတယ်။ကဘိုးမြို့မှာစနေနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်စစ်သားတွေကသူတို့နဲ့အတူတွဲလုံနေတဲ့နိုင်ငံတကာတပ်ဖွဲ့တွေကိုပစ်ခတ်တိုက်ခိုက်တဲ့အထက်မှာနောက်ဆုံးကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ကနူးသတင်းတွေရတော့တိုက်ခိုက်တဲ့စစ်သားဟာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တဦးဖြစ်တယ်လို့နေတို့အကူအညီပေးတဲ့အဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်သူကတော့တခြားအာဖဂန်တပ်ဖွဲ့ဝင်တွေကပြစ်ခတ်လို့တည်ဆုံသွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တယ်လာဟက်စီမြို့ကယောဂအာကစားခန်းမတစ်ခုမှာအမျိုးသမီးနှစ်ဦးကိုတတ်ဖြတ်ခဲ့ပြီးသူ့ကိုယ်သူတတ်သေးသွားတဲ့အမျိုးသားရဲ့နာမည်ကိုရဲတပ်ဖွဲ့ကမနေ့စနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။တနက်သမားကဖလော်ရီဒါပြည်နယ်ဒေထိုနာမြို့ကအသက်40အရွယ်စကော့ဘီယလီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကပြစ်ခတ်ခံရမှုအတွေ့သေဆုံးခဲ့ရသူတွေကတော့ဖလော်ရီဒါတက္ကသိုလ်ကအသက်21နှစ်အရွယ်ကျောင်းသူမော်ရာဘင်ဂလီနဲ့ဖလော်ရီဒါတက္ကသိုလ်ဝန်ထမ်းအသက်62နှစ်အရွယ်နန်စီဘန်ဘက်ဆင်တို့ဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ညနေခင်းမှာအသက်40အရွယ်တနက်သမားဘီယလီကယောဂအာကစားခန့်မတဲ့ကိုဝင်လာပြီး6လုံးပြူတနက်နဲ့ပြစ်ခတ်မှုအတွင်းလူ5ဦးလဲဒဏ်ရာရပါတယ်။ဒ ဒီအကြမ်းဖက်တိုက်ခိုက်မှုကိုထိန်းနိုင်ဖို့အာဂဇာခတ်မာတွေကလူတွေကတနတ်သမားကိုပြန်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့လည်းရဲကပြောပါတယ်။ဒဏ်ရာရသူတွေကတဦးကဆိုရင်6လုံးမျိုးတနတ်နဲ့ထုတ်ပြီးတော့ရိုက်ခဲ့တယ်လို့လည်းပြောပါတယ်။စစ်မှုထမ်းခဲ့ဘူးသူဖလော်ရီဒါတက္ကသိုလ်ကျောင်းသားဟောင်းတနတ်သမားကတက္ကသိုလ်ထဲမှာနှစ်ကြိမ်အဖမ်းခံခဲ့ရဘူးပြီးအမျိုးသမီးတွေကိုထိပါဆော့ကားမှုလည်းပါဝင်တယ်လို့ရဲမှတ်တမ်းရှိသူဖြစ်ပါတယ်။တနတ်သမားကသူနဲ့တွဲဖို့ညှင်းတဲ့အမျိုးသမီးတွေနောက်လူမျိုးမတူသူတွေကြားတွဲနေတာတွေကိုဒေါသတကြီးဆဲဆိုထားတဲ့ဗီဒီယိုတွေကိုလည်း YouTube မှာတင်ထားတာကိုတွေ့ကြရပါတယ်ရှင်
။အီရန်နိုင်ငံစီကနေရေနံတင်သွင်းနေတဲ့နိုင်ငံအများပြားကိုရေနံတင်သွင်းခွင့်ကိုယာယီကင်းလွတ်ခွင့်ပေးပြီးဆက်ပြီးတော့ခွင့်ပြုသွားဖို့စီစဉ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်ကအီရန်နိုင်ငံကိုမကြာခင်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်တည်းမခါရဘဲကယာယီကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံ6နိုင်ငံကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုနေ့အစောပိုင်းမှာနှုတ်ထွက်ခဲ့ရတဲ့ရလဒ်ဖြစ်တဲ့အီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတစ်လနေ့မှာပြန်လည်ချမှတ်သွားမယ်လို့ခန့်မှန်းရပါတယ်။အမေရိကန်စီကနေကင်းလွတ်ခွင့်မရဘဲအီရန်နိုင်ငံစီကရေနံတင်သွင်းနေတဲ့ဘယ်နိုင်ငံကိုမဆိုအမေရိကန်ရဲ့ဗန္ဓာရေးတန်ခတ်မှုကိုခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကင်းလွတ်ခွင့်ပေးတာနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုတောက်ကြနေတုန်းကတယ်လီဖုန်းနဲ့ပြောကြားစဉ်ကြေညာခဲ့တာပါဖြစ်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေကိုကင်းလွတ်ခွင့်ပေးပြီးဘယ်လောက်ကြာကြာပေးသွားမယ်ဆိုတာတော့ပြောမသွားခဲ့ပါဘူး။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတော့ကင်းလွတ်ခွင့်ပေးတဲ့အထက်မှာမပါဝင်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။စောပိုင်းတုန်းကထုတ်ပြန်တဲ့ Bloomberg သတင်းရတော့အမေရိကန်ကကင်းလွတ်ခွင့်ပေးတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတွေပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီနိုင်ငံ၃ခုစလုံးဟာအီရန်နိုင်ငံစီကနေရေနံအကြီးကျယ်ဝယ်ယူတဲ့နိုင်ငံတွေဖြစ်ကြပြီးတကယ်လို့သူတို့အနေနဲ့ရေနံဝယ်တာတွေကိုရုတ်တရက်ရပ်ဆိုင်းလိုက်မယ်ဆိုရင်ကမ္ဘာတစ်ဝန်းမှာစီးသေးတဲ့အစမတန်ထိုးတက်သွားမှာဖြစ်တယ်ဆိုပြီးတော့သူတို့ဘက်ကပြောပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘာရိန်နိုင်ငံကအတိုက်ခံခေါင်းဆောင်3ဦးကိုအယူခံတရားရုံးကဒီကနေ့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်အခုမတရားအသင်းအဖြစ်ချိန်ညာခံထားတဲ့ El Wifa လှုပ်ရှားမှုအဖွဲ့ကအဖွဲ့ဝင်တွေဖြစ်တဲ့ Sheikh Ali Selman နဲ့တခြားအမျိုးသား2ဦးတို့ကိုကာတာနိုင်ငံအတွက်သရှိုးလှုပ်ပေးမှုဆွဲချက်တင်တဲ့ပြစ်မှုဆိုင်ရာခုံရုံးကအပြစ်မရှိကြောင်းစီရင်ပြီးဖြစ်ပါတယ်။မတရားအသင်းရဲ့ခေါင်းဆောင် Selman ကတော့တရားဆွဲချက်တစ်ခုနဲ့လက်ရှိထောင်ချခံထားရတာဖြစ်ပါတယ်။တခြားအမျိုးသား2ဦးကိုတော့မျက်ကွယ်မှာစီရင်ခဲ့ပါတယ်။ထောင်ဒဏ်တစ်သက်ချမှတ်မှုဟာဆိုရင်တရားဥပဒေကိုဟန်ပြအသုံးချတာဖြစ်တယ်လို့လူခွေရေလှုပ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်။ဒီတရားစီရင်မှုဟာဆိုရင်အတိုက်ခံတွေနှုတ်ပိတ်သွားစေဖို့ဘာရင်းအာဏာပိုင်တွေရဲ့ရက်ဆက်ပြီးဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့အဖွဲ့ကြီးရဲ့အရှိအလဲပိုင်းနဲ့မြောက်အာဖရိကဆိုင်ရာညွှန်ကြားမှု Hiba Mora Rap ကပြောပါတယ်။အစိုးရအစ္စလာမစ်အဖွဲ့တွေနောက်အီရန်တို့နဲ့ပတ်သက်ဆက်နွယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ကာတာနိုင်ငံကိုဘာရင်းဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများပြည်တော်စုတို့ကဆက်ဆံရေးဖြတ်တောက်ထားတာပါပြစ်မှုဆိုင်ရာတရားရုံးကနေဒီမျိုးသား၃ဦးကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ကိုဘာရင်းအစိုးရရှေ့နေရုံးကအယူခံဝင်ခဲ့တာဖြစ်ပါတယ်ဒီကနေ့တရားရုံးစီရင်ချက်ကိုလည်းထပ်ပြီးတော့အယူခံဝင်လို့ရပါတယ်ရှင်
ပြည်ကသတင်းဘက်ကပြကြသွားခဲ့တဲ့ခီးတယ်တင်လင်းအပျက်စီးတွေတဲကနေလင်းအချက်လက်မှတ်တမ်းတွေကိုသိမ်းဆည်းထားတဲ့ black box နဲ့ပျောက်ဆုံးနေတဲ့သူတွေရဲ့ရုပ်လောင်းတွေကိုနောက်ထပ်3ရက်ထပ်တိုးပြီးတော့ဆက်လက်ရှာဖွေသွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီလင်းပြကြမှုအတွင်လင်းပေါ်မှာပါတဲ့ခီးတယ်189ယောက်စလုံးသေဆုံးခဲ့တာဖြစ်ပါတယ်။ဒီလနေ့ကစတင်ပြီးတော့နောက်ထပ်3ရက်ထပ်တိုးသွားဖို့ဆုံးဖြတ်ခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရှာဖွေကိစ္စရေး agency အကြီးကဲမိုဟာမက်ဆာရူဂီကသတင်းစာရှင်းလင်းပွဲအတွက်မှပြောကြားခဲ့ပါတယ်အခုလိုဆုံးဖြတ်ရတာဟာလင်းပြက်ကျသွားတဲ့နေရာကိုလေးလာ30တွက်ချက်ပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်းဒီဆုံးသွားသူတွေရဲ့ရုပ်အလောင်းတွေအတော်များများကိုလည်းပြန်လည်မတွေ့ရှိသေးတာကြောင့်ဖြစ်တယ်လို့သူကသတင်းတော်တွေကိုပြောပါတယ်ဒီကနေ့တင်းငွေနေ့အထိတော့ရုပ်အလောင်း105လောင်းကိုတွေ့ရှိခဲ့ပြီးတော့ဒီထဲကအတော်များများကတော့မူလပုံစံတိုင်းရှိမနေတော့ပဲသူတို့ကိုမှုခွင်းစေပညာအရာဖော်ထုတ်ဖို့အတွက်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးထားပြီးတော့အခုချိန်ထိတော့9ယောက်ကိုပဲဖော်ထုတ်နိုင်သေးတယ်လို့ဆိုပါတယ်ခင်ဗျာ
ပြင်သစ်ပိုင်နယ်ထဲက New Caledonia ဒေသလွတ်လပ်ရေးအတွက်ဒီကနေ့ကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေမဲပေးကြပါတယ်။ Pacific သမုဒ္ဒရာထဲက New Caledonia ကျွန်းကိုအချုပ်အခြာအနာပိုင်ပြီးလွတ်လပ်ရေးလိုချင်သလားဆိုတာကိုမဲဆန္ဒရှင်တွေဖြေကြားရတာဖြစ်ပါတယ်။ကနဦးမဲရလတ်တွေအရတော့ဒီနယ်မြေကိုပြင်သစ်ရဲ့အစိအပိုင်းတစ်ခုအဖြစ်ဆက်ပြီးနေဖို့ထောက်ခံကြတဲ့အနေအထားရှိပါတယ်။မဲထွက်ပေးသူအရေးအတွက်လည်းများတယ်လို့ဖော်ပြပါတယ်။လူရင်2,300,000လောက်ရှိတဲ့ New Caledonia ဒေသမှာလူပေါင်း13,400,000ကျော်မဲဆန္ဒရှင်အဖြစ်မှတ်ပုံတင်ထားတာဖြစ်ပါတယ်ရှင်
။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုဥတီပြီးတော့ခြေချင်းလျှောက်လာနေကြတဲ့ခြေပြောင်းခြေချသူအတော်များများဟာဘတ်စကာကိစ္စနဲ့ပတ်သက်ပြီးတော့ဒီပွဲကိုစီစဉ်သူတွေနဲ့သဘောထားတွေခွဲခဲ့ကြပါတယ်။ခြေပြောင်းခြေချသူတွေဘက်ကသူတို့ကိုမက္ကဆီကိုစီးတီးမြို့အထိဘတ်စကာတွေနဲ့ခေါ်သွားဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။တဲ့င်းပတ်ပေါင်းများစွာလမ်းလျှောက်ခဲ့ရတာကြောင့်ခီးပန့်နေပြီဖြစ်တဲ့အမျိုးသားအမျိုးသမီးတွေနဲ့ကလေးတွေပေါဝင်တဲ့ဒီထောင်ထဲချီတဲ့ဒီရွှေပြောင်းခြေချနေထိုင်သူလူအုပ်ကြီးဟာ Juan Rodriguez Clara Veracruz နဲ့ Isla မြို့တွေမှာရန်နာဖို့ရွေးချယ်ခဲ့ကြပါတယ်။ Veracruz မြို့ဟာသူတို့အရင်ရန်နာခဲ့တဲ့ Sayula မြို့နဲ့ကီလိုမီတာ60လောက်ဝေးတာလည်းဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America ထိတ်တန်းရောင်းနိုင်ငံကသတင်းတွေကိုမတ်သိန်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ view ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်စူးစိတင်ပြချက်တွေနဲ့စတင်ကြပါတယ်ဂျားပြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရ NLD ပါတီရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဦးညံဝင်းကပြောဆိုလိုက်ပါတယ် NLD အနေနဲ့လစ်လက်မဲဆန္ဒနယ်မြေ73နေရာမှာ6နေရာရှုံးနေပြီး9နေရာမှာအနိုင်ရခဲ့တာပါ။ဂျာပြတ်ရွေးကောက်ပွဲမှာတော့မဲယုံတာဝန်ခံဒီဘက်ကရွေးကောက်ပွဲလှုပ်ထုံးလှုပ်နှီးတွေပေါ်တိရှိနားလည်မှုအားနည်းခဲ့တယ်လို့ကြိုတင်မဲနဲ့ပတ်သက်ပြီးစောရကတက်တာတွေလည်းရှိခဲ့ကြောင်းဂျာပြတ်ရွေးကောက်ပွဲကိုစောင့်ကြည့်ရေးအဖွဲ့တွေကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။ဂျာပြတ်ရွေးကောက်ပွဲနောက်ဆုံးအခြေအနေကိုတော့မတ်ဆူမွန်စူးစီးတင်ပြထားပါတယ်။
မြန်မာတနိုင်ငံလုံးတိုင်းတာနဲ့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်မန္တလေးတိုင်းနောက်ရန်ကုန်တိုင်းတွင်ကလစ်လက်မဲဆန္ဒနယ်73နေရာမှာနိုမာလာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲကျင်းပခဲ့တာပါမဲလာပေးတဲ့မဲဆန္ဒရှင်ပြည်သူအရေးအတွက်တိတိသားသားနေပါခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့ရလဒ်တွေလည်းထွက်ပေါ်လာနေပြီဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲတုန်းကမဲဆန္ဒနယ်တော်တော်များများမှာဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့လက်ရှိအာဏာရပါတီ NLD အနေနဲ့ကတော့လစ်လက်မဲဆန္ဒနယ်73နေရာမှာ6နေရာရှုံးနေပြီးတော့9နေရာပဲအနိုင်ရခဲ့ပါတယ်ဒီပေါ်မှာတော့ဂျားဖြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရပါတီ NLD ရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ
်ဒီနေ့ရလတ်ကကျွန်တော်တို့မျှော်မှန်းထားတာနဲ့တိတ်ပြီးတော့မကွာပါဘူးအဲ့ဒါပဲပြောချင်
အငယ်အခုကဒီ73နေရာဝင်ပြိုင်တဲ့အခါမှာဒီ NND ဘက်က9နေရာပဲနိုင်နေပေါ့နော်အငယ်အဲ့တော့ဒီတိုင်းရင်းသားနယ်မြေတချို့အပြအပါဝင်ဒီရန်ကုန်တိုင်းမှာရှိတဲ့စိတ်ကမ်းမှာလည်းရှုံးနေကြရတယ်ရှိတဲ့ခါကျတော့အဲ့ဒီပုံမှာရောအငယ်ဥညံဝင်ဘလို့များသုံးသပ်မိပါလဲအငယ
်ကျွန်တော်ကဟို73ခုနေကြတာဒီနမ်ဖေဂါကြီးပြောလို့မရအောင်အဲ့ဒီ73ကပါလေခုနေကပါလေအဲ့ဒီမှာကျွန်တော်တို့အားသာတာအမှန်တရားအနိုင်ရှိပါတယ်ကျွန်တော်ကဒီမိုကရေစီလိုချင်တာဒီမိုကရေစီဆိုတာကတော့ပြည်သူ့သံသရီပြည်သူတွေအထုပ်ပေါ်တာအဓိကပါအဲကြောင့်မဲဆန္ဒပြတာအများကြီးကျွန်တော်တို့ဒီမှတ်တဲ့လက်ခံစားပါ
NLD ပါတီအနေနဲ့နိုင်ရခဲ့တဲ့မဲဆန္ဒနယ်မြေတွေကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုရိုင်းဆန္ဒမဲပေးခဲ့တဲ့ရန်ကုန်တိုင်းတာမွေမြို့နယ်မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာဝန်ကြီးလျာမန္တလေးတိုင်းသပိတ်ချင်းမန္တလေးတိုင်းမြင်းကြံနဲ့ပဲခူးတိုင်းအုတ်တွင်းမကွေးတိုင်းမင်းမှုမြို့နယ်ချင်းပြည်နယ်ကံပတ်လတ်နေရာ9နေရာမှာအနိုင်ရခဲ့တာပါရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ SND ဘက်ကတော့ရှမ်းပြည်နယ်လဲချမှာအနိုင်ရခဲ့ပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာတော့တတိပုဂ္ဂလကအနိုင်ရခဲ့ပါတယ်ချင်းပြည်နယ်မတူပီမှာတော့ချင်းမြို့သားဒီမိုကရေစီပါတီကအနိုင်ရပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်နဲ့စကိုင်းတိုင်းတမူကချင်ပြည်နယ်မြကြီးနားမြို့နယ်နေရာပေါင်း3နေရာမှာအနိုင်ရခဲ့တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူလှုပ်ဆောင်ချက်တွေဟာဂျားဖြတ်ရွေးကောက်ပွဲမှာအားနည်းမှုတွေရှိခဲ့တဲ့ဆိုပြီးရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုဖန်တီးရေးအဖွဲ့ကမခင်လေးငယ်ကသူတို့ရဲ့ဂျားဖြတ်ရွေးကောက်ပွဲတွေ့ရှိချက်တွေနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြပါဗျာအားနည
်းချက်ကတော့ယင်ကုနာမဲရုံဝင်တန်းနေပေါ်မှာနောက်ဒီ DL အောက်ချရပါတော့ဒီတကယ်လက်တွေ့ဆောင်ရဲ့မြရဲ့ကော်မရှင်လေးပေါ့မှာဒီတတ်မှတ်ထားတဲ့နီးဥပဒေလုံးဆုံးလုံးကြီးတွေကတိတိကျမရှိအမျိုးတွေပေါ့ဥပမာဒီမဲလာတဲ့လူတွေနဲ့ပတ်သက်ပြီးတော့နိုင်ငံသားကပြားလားဒါမှမဟုတ်မဲဆန္ဒရှင်တပ်သေးခံကပြားလားဒါမှမဟုတ်ဘာကပြားမှမရှိလဲထဲဝင်ရလားဆိုတာမျိုးတွေကတိတိကျကျမပြောထားတဲ့အခါကျတော့အဲ့လိုမျိုးလေးမှနည်းနည်းအငြင်းပွားမှုလေးရှိတာမျိုးရှိတယ်။ Now ဒီဥပမာစောင့်ကြည့်လေးလာသူတွေဆိုလို့ရှိရင်ဒီကပြထိတ်ထားရင်မဲုံနဲ့ဝင်ဝင်ပြူရမယ်ဆိုတာမျိုးတွေမသိပဲနဲ့နိုင်ငံရေးပါတီရဲ့စောင့်ကြည့်သူတွေနဲ့အဲဘာပေါ့နော်သွတ်တော်ကိုယ်စားလှယ်ရဲ့အဲကိုယ်စားလှယ်လောင်းရဲ့စောင့်ကြည့်သူတွေနဲ့ရောပြီးတော့ပုံစံတောင်းတာမျိုးတွေကြုံရတာမျိုးတွေရှိရဲဆိုတော့ကျမတို့သုံးသက်ထဲရတော့လာမယ့်2020မှာပိုးပြီးတော့အဆင်ပြေချောမှုလို့ဆိုရင်ဒီမဲုံဝင်တန်းနေနောက်အာဒီနယ်မြေရေကောက်ွယ်ဝန်ထမ်းတွေပေါ့နော်အပို့ပြီးတော့သင်တန်းလေးကျင့်မှုလေးထိရအောင်လုပ်ပေးစင်းတဲ့စာမျိုးလေးတွေအဲကျမတို့သုံးသပ်ထားပါတယ်နောက်ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့လေတချို့နေရာမှာမာရင်ဆုံးဖြတ်မှုရှိလို့ပြန်ပြီးတော့သူတို့အဲဇောရကတက်တဲ့ဟာမျိုးလေးရှိရမျိုးကျမတို့တွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့မခင်လင်းငယ်တို့အခုဒီဂျာပြတ်ရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့ဒီအဖွဲ့တွေအနေနဲ့ပေါ့နော်အခုဒီတွေ့ရှိချက်တွေကိုရွေးကောက်ပွဲကော်မရှင်ကနေတစင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဒါတွေနဲ့ပတ်သက်ပြီးအကြံပြုစာတွေတင်ပြဖို့အစီအစဉ်ရောရှိလားမလားအကြံပြုစာတွေရောတင်ပြပြီးပြီလားရှင
်ဒီရက်ပေါင်း60အတွင်းပေါ့နော်ကျွန်တော်တို့အသေးစိတ်တွေ့ရှိချက်တွေထပ်ပြီးတော့ကျွန်တော်တို့စောင့်ကြည့်လေးလာသူတွေရှိရမပြီးသေးတဲ့ရလာတဲ့ data တွေကိုစုပေါင်းပြီးတော့အသေးစိတ်အစီရင်ခံတာပေါ့အဲ့ဒါအကြံပြုချက်တွေနဲ့လည်းထပ်ထွက်ဖို့ရှိပါသေးရဲ့ရှင်အရသေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရယ်နီးပြူဟာသူတို့အဖွဲ့မှာချထားရဲဆိုရင်တော့ကျမတို့ရဲ့အကြံပြုချက်တွေကိုသူတို့အလေးတင်ယူဆောင်ရွက်မှာပါအဲ့လိုမျိုးလည်းရှိလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE နဲ့ဖန်တီးရဲ့အဖွဲ့တို့ပူးပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လက်လက်မဲဆန္ဒနဲ့73နေရာအနက်72နေရာမှာကျင်းပတဲ့မဲယုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အနီးကပ်စောင့်ကြည့်လေ့လာခဲ့ကြပါတယ်ရှင်
မဆူမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်ကညာနိုင်ငံကအစိုးရပိုင်မာဆာအီမာဦးတစ်တော်ထဲမှာနေထိုင်ကြတဲ့ထောင်ထဲချတဲ့လူတွေဟာတားမြစ်နေမိတဲ့ကျူးကျော်နေထိုင်ကြလို့ဆိုပြီးအစိုးရကနှင်ထုတ်နေပါတယ်ဒီလိုအနှင်ထုတ်ခံရတဲ့ခါလန်ဂျင်အရက်ဒေသကလူတွေကတော့ပြည်သူပိုင်မျိုးတွေကိုတတိတွေကဆရဲဆရန်တူတွေနဲ့သူတို့ကိုရောင်းချခဲ့တာလို့ပြောပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေဘက်ကဒီလူလိန်တွေကိုအရေးယူတာမျိုးဒါမှမဟုတ်မောင်းထုတ်ခံရသူတွေကိုအယောကြီးပေးတာမျိုးမရှိသေးဘူးလို့ဆိုပါတယ်။ဂျွန်ဒီဆိုပေးပို့တဲ့သတင်းလွှာကိုနန်းလောင်တင်ပြမှာပါ
။မဆိုင်မအူတစ်တော်ထဲမှာနေထိုင်လာတာနှစ်ပေါင်း30ကျော်ရှိလာပြီဖြစ်တဲ့ဆမ်မြူလ်တော့တက်ရဲ့အိမ်ကိုဇူလိုင်လအစောပိုင်းမှာရဲတွေရောက်လာပြီးတော့သူ့ရဲ့အမုံကြီးဆဲရောင်းတဲ့ဆိုင်ကိုဖျက်ဆီးပစ်တယ်လို့ပြောပါတယ်။တီဆိုင်ဝင်ဝင်နဲ့သူမိမနဲ့ရောက်တဲ့ကလေး14ယောက်ကိုကြုံမိထောက်ပါနေတာပါ။ဆမ်မြူကဆွာဟီလီဘာသာနဲ့အခုလိုပြောပြပါရယ
်ပါတီဖီကာတူအပန်ဒီဝနာမွာ
မော်ရီကာဂျီနဲ့ရောက်လာတဲ့ရဲတွေကလူစုခွဲပြီးထွက်သွားကြပါတယ်သူတို့တွေ့ရင်တော့ပြဿနာတက်ပြီပဲသူတို့နဲ့တွေ့တဲ့လူတွေကိုပြင်းပြင်းထန်ထန်ဝိုင်းပြီးရိုင်းနှက်ကြတယ်ဗ
ျမဆိုင်မွာတေတော်ထဲမှာနေထိုင်နေကြတဲ့လူပေါင်း12,000ကျော်ကိုနင်ထုတ်ရမှာလူအင်အားသုံးခဲ့တယ်ဆိုတာကိုတော့ရဲတွေကညင်းဆိုပါရယ်ဒီလောက်ရက်ကဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးကညာတာဝန်ရှိသူတွေကတော့အစိုးရထိန်းထိန်ထားတဲ့တေတော်ထဲမှာအခုလိုကျူးကျော်နေထိုင်နေကြတာဆယ်စုနှစ်တွေနဲ့ကြီးရှိနေပြီးတော့မြေတွေကိုမတရားသိမ်းပိုက်ထားကြတာလို့ပြောပါတယ်ဒီလောက်ရောက်ကြောင်ဇီဝကေယစနစ်အပေါ်ဝိုင်းပြီးတော့မိခိုနေကြတဲ့အရှေ့အာဖရိကကလူတွေအတွက်ချိန်ချမှုတွေဖြစ်လာစေတယ်လို့ပြောပါတယ်နာကိုးဒေတာလွတ်တော်အမတ်ဖြစ်တဲ့ရစ်ချတ်ကန်နာကအခုလိုပြောပါတယ
် Let the world realize the moment we
လူများစုကောင်းကျိုးအတွက်လူနည်းငယ်စီကအခွင့်အရေးတွေဖျက်ရှားတဲ့အဖြစ်အပျက်ကိုကဘာကသတိပြုမိပါစေတကယ်တော့ဒီလိုလုပ်ရတာဟာကင်ညာနဲ့မကအီဂျစ်နဲ့တန်ဇန်နီးယားနိုင်ငံတွေအတွက်လည်းပါပါတယ်ဒီလိုမလုပ်နိုင်ရင်တော့ကျွန်တော်တို့ရက်ပစ်ဖို့ကြိုးစားနေကြတဲ့ဥရုယာတီပြောင်းလဲမှုကကျွန်တော်တို့ကိုဝါမျိုးသွားပါလိမ့်မယ
်မအူတတော်ကျိုးဝိုင်းထက်မှစီစဉ်နေတဲ့မြစ်အတော်များများကဗစ်တိုးရီယာကန်ကြီးတဲ့ကိုစီးဝင်သွားတာပါတီကန်ကြီးဟာအီဂျစ်၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတို့ကိုဖြတ်ပြီးတော့စီစဉ်နေတဲ့ကမ္ဘာအရှည်ဆုံးနိုင်မြစ်ကြီးအစားပြုတဲ့နေရာလေးဖြစ်ပါတယ်။ဒါပေမဲ့လည်း1990ခုနှစ်တွေကစလို့မတရားတစ်ခိုးထုတ်မှုနဲ့လူတွေကျူးကျော်နေတိုင်းလို့တစ်တော်ဖုံးလွှမ်းနေတဲ့ area 25ရာခိုင်နှုန်းလောက်ပြုံးတည်သွားတာပါ။ဒီတစ်တော်ထဲမှာနေထိုင်နေကြသူတွေကတော့မြေတွေကိုသူတို့တရားဝင်ဝယ်ယူခဲ့တယ်လို့ပြောပါတယ်။ဆရဇရန်အတုတွေနဲ့မြေယာအများစုကိုရောင်းချခဲ့ကြတာပါ။နင်းထုတ်ခံခဲ့ရတဲ့ဖီလစ်ချာရူယူကလည်းအခုလိုပြောပါတယ်။
ဒီမှာနေနေကြတဲ့လူတွေကအလကားလာနေတာမဟုတ်ပါဘူး။မဆိုင်တတော်ရှိလို့ဒီကိုရောက်လာတာပါ။ဘောမက်ကကျွန်တော်ခြံကိုပစ်ထားပြီးဒီကသူများပိုင်တဲ့ခြံနဲ့အတင်းလာနေစရာလည်းအကြောင်းမရှိပါဘူး။ဒီမျိုးကိုကျွန်တော်တို့ကဝယ်ထားတာပါ။
တည်တော်ကြီးကိုကာကွယ်ဖို့ဆိုပြီးလူတွေကိုအာဏာပိုင်တို့ကမောင်းထိုးခဲ့ပေမဲ့ဆွေရဇရန်အသူတွေနဲ့သူတို့ကိုမြေတွေရောင်းချခဲ့သူတွေကိုအရေးယူတာမျိုးမရှိသလိုမြေသိမ်းခံရတဲ့သူတွေကိုအစိုးရကအယောပေးတာမျိုးလည်းမရှိပါဘူး။ဒီလိုတည်တော်ထဲကနေလူတွေကိုနှင်းထုတ်လိုက်တဲ့အတွက်နေရွက်ပြောင်းရွှေ့လာသူတွေရှိတဲ့ခလင်ဂျီရွာသားနဲ့မဆီတည်တော်ထဲကလူတွေကြားအရင်ကရှိထားပို့တဲ့ပြင်ထန်တဲ့နိုင်ငံရေးတင်မာမှုတွေလည်းတပံပြန်ပြီးတော့ထွက်ပေါ်လာနေပါတယ်ရှင်။
နန်းလောင်ဖြစ်ပါလေခင်ဗျာအခုတခါနားဆင်ရမှာကကဘာလုံးဆိုင်ရာဒုက္ခတဲ့အရေးကိုတစုံတရာအကူအညီထောက်ပံ့လှုပ်ဆောင်ပေးနိုင်ဖို့မင်းနီဆိုတာပြည်နယ်ကမန်နီယာပိုလစ်မြို့ကလူငယ်တအူးကစူးစမ်းနေပါတယ်ဒုက္ခတဲ့တွေနဲ့အထူးတလဲဆက်ဆက်ပေးနိုင်တဲ့အသုံးဆောင်ပစ္စည်းတွေကိုကောလိပ်ကျောင်းတွေမှာပြုလုပ်ရောင်းချတဲ့တစ်ချိန်တည်းမှာပဲဖက်ရှင်ကုမ္ပဏီတစ်ခုကိုလည်းသူကစတင်လှုပ်ဆောင်နေတာပါဒီအကြောင်းဂျွန်ဆိုးရဲ့သတင်းလွှာကိုမက်ခင်ဖြူထွေးကတင်ပြပါမယ်
ဂရင်းနိုင်ငံကမ်းခြေတစ်ခုကဒီပုံရိပ်တွေလောက်ကမ္ဘာလုံးဆိုင်ရာဒုက္ခတွေအချက်တဲကိုအကောင်းဆုံးမီးမောင်းထုတ်ပြနိုင်တဲ့အရာမရှိသေးပါဘူးဒီပုံတွေကအသက်ငယ်ချက်ကဲအင်ဂျီထောင်းတဲ့ခြေကတော့မြေထဲပြည်နယ်ကိုဖျက်ပြီးအသက်ဆုံးထွက်ခွာလာကြတဲ့ဒုက္ခတွေဝစ်ခဲ့တဲ့အင်ဂျီတွေပါဒီပုံရိပ်တွေကပဲမိုဟာမက်မာလင်ကိုစဉ်းစားစရာတွေပေးခဲ့ပါတယ်စီးပွားရေးဘာသာရေးအကြောင်းသားဖြစ်တဲ့မာလင်ဟာဖက်ရှင်ကုမ္ပဏီတစ်ခုကိုပြီးခဲ့တဲ့ဒီဇင်ဘာလမှာစထူထောင်ပြီးတော့ပထမဆုံးထုတ်ကုန်ဖြစ်တဲ့လက်ပတ်ကြိုးလေးတွေလုပ်ခဲ့ပါတယ
် This bracelet is made out of recycled life jacket
ဒီလက်ပတ်ကြိုးလေးတွေကိုတော့ဂရီးနိုင်ငံကိုလာတဲ့လမ်းခရီးမှာဒုက္ခသည်တွေဝတ်ခဲ့တဲ့အသက်ငယ် jacket ဟောင်းတွေကိုသုံးပြီးလှုပ်ထားတာပါအပြင်ကလိမ္မော်ရောင် jacket သားနဲ့အတွင်းသရေသားပေါ်မှာတော့လူချင်းချင်းရိုင်းပင်းဖို့တိုက်တွန်းတဲ့ကုမ္ပဏီရဲ့နာမည်နဲ့စောင်ပုတ် Building Humanity ဆိုတာကိုရေးထားပါတယ်
ခုချိန်မှာတော့ဘွဲရသွားပြီဖြစ်တဲ့မာလင်ကလူတွေရဲ့စက်ကြောင်းတွေကိုဖက်ရှင်နည်းပညာနဲ့ပုံဖော်နိုင်တယ်လို့ပြောပါတယ
် Everyone uses fashion in a way where they
ကိုကြောင်းကိုပုံဖော်နိုင်တဲ့နီလန်တစ်ခုအနေနဲ့လူတွေကဖက်ရှင်ကိုသုံးကြပါတယ်ဖက်ရှင်ကိုသုံးပြီးဇာတ်လမ်းတွေပြောပြနိုင်ပါတယ
်သူ့ကုမ္ပဏီကိုတော့ Greek ဘာသာစကားနဲ့ Aphimonia လို့နာမည်ပေးထားပါတယ
် Perseverance
အဓိပ္ပာယ်ကတော့ဇွဲလုံးလာကိုပြောတာပါပြီးရင်းစစ်ဒါမှမဟုတ်တဘာဝဘေးကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေတွေဟာသူတို့ထွက်ခွာလာတဲ့ခီးစဉ်တလျှောက်အခက်ခဲပေါင်းများစွာကိုဇွဲရှိရှိနဲ့ဖြတ်တန်းခဲ့ကြရတာပါ
ကိုရိုင်းကကင်ညာနိုင်ငံကလာခဲ့တဲ့ဒုက္ခတွေဖြစ်တာကြောင့်ဒီလိုခံစားချက်မျိုးကိုမာလင်ကောင်းကောင်းသိနေပါတယ
် My parents are fled from the civil war back in Somalia during the 1990s
ကျွန်တော်မိဘတွေက1990ပြည့်နှစ်တွေတုန်းကဆိုမားလီးယားနိုင်ငံပြည်တွင်းစစ်ကနေထွက်ပြေးလွတ်မြောက်လာတဲ့သူတွေပါကျွန်တော်ကတော့ကင်ညာနိုင်ငံကဒုက္ခတွေစခန်းထုမှာမွေးခဲ့ပါတယ်၃နှစ်သားအရွယ်မှာ Texas ပြည်နယ်ကိုကျွန်တော်ရောက်ပါတယ်အမေရိကမှာအခက်ခဲတွေကြော်ဖြတ်ဖို့ကြိုးစားခဲ့ရတာကိုကျွန်တော်ကောင်းကောင်းနားလည်ပါတယ်
။ဒီလက်ပတ်ကြိုးလေးတွေကိုတော့မာလင်းနဲ့စီးပွားရေးလက်တွဲလုပ်နေတဲ့ဦးလေးဖြစ်သူရဲ့ Netherlands နိုင်ငံက Dream Factory ဆက်ယုံမှာလုပ်ပါတယ်။ဦးလေးဖြစ်သူကလည်းသူ့ဆက်ယုံမှာကဘာတဝန်းကလာတဲ့ဒုက္ခသည်တွေကိုအလုပ်ပေးထားတာပါ
။ This bracelet is not only a fashion piece but it's a vehicle
ဒီကရတဲ့အကျိုးအမြတ်ရဲ့90ရာခိုင်နှုန်းကိုဒုက္ခသည်တွေကိုကူညီတဲ့ NGO အဖွဲ့တွေကိုကျွန်တော်တို့လှူဒန်းပါတယ်။
ဒီလက်ပတ်ကျိုးတွေကိုအွန်လိုင်းပေါ်မှာရောနောက်ကောလိပ်ကျောင်းတွေမှာဒုက္ခတဲ့အရေးလိုက်လံဟောပြောလှုပ်ရှားတဲ့နေရာတွေမှာပါသူကရောင်းချပါတယ
် We need to understand that when a refugee flees from war it's not their choice
ဒုက္ခတဲ့တွေစစ်ပွဲတွေကနေထွက်ပြေးကြတယ်ဆိုတာတခြားရွေးစရာလမ်းမရှိလို့ဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့လိုပါတယ်နိုင်ငံသစ်တစ်ခုကိုရောက်တဲ့အခါအဲ့ဒီနိုင်ငံရဲ့ယဉ်ကျေးမှုမတူကွဲပြားမှုတွေကိုနားလည်ပြီးကိုယ်မှာရှိတဲ့တက်ကြွပညာတွေကိုအသုံးချနိုင်အောင်ကြိုးစားရပါတယ်
ဒါကြောင့်လည်းအခုလိုဖက်ရှင်လက်ပတ်တွေကိုသူထုတ်လုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့ဖက်ရှင်ဒီဇိုင်းပစ္စည်းတွေကိုတိုးချဲ့ထုတ်လုပ်နိုင်ဖို့ကိုလည်းမာလင်းကကြိုးစားနေပါတယ်ရှင်
။ Marketing View တွေဖြစ်ပါတယ်ခင်ဗျာ။ VOA ကနေတင်းငွေတွေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ကျင်းကျပ်ပြီးတော့ဆူညံနေတဲ့တဲခိုကန်းတွေကိုလူအတော်များများညာအိတ်ညာနေတဲခိုကျင်းကြမှာတော့မဟုတ်ပါဘူး။ဒါပေမဲ့ဂျပန်နိုင်ငံကတဲခိုကန်းကျင်းချင်းလေးတွေကလူတွေတဲခိုကျင်းလာအောင်ဆွဲဆောင်နေပါတယ်။နာမည်ကြီးနေတဲ့ဟိုတယ်ကန်းကျင်းလေးတွေအကြောင်း Debra Block ပြပို့တဲ့သတင်းလွှာကိုမှန်းမြသစင်အောင်ပြောပြမှာပ
ါဂျပန်နိုင်ငံရဲ့ဧည့်သည်ဒုတိယအလာများဆုံးမြို့ဖြစ်တဲ့ယိုကိုဟာမာမြို့က Tiny's လို့ခေါ်တဲ့အဆောင်ကန်းကျင်းလေးတွေရဲ့ခေါင်းမိုးပေါ်ကိုနေ့စဉ်ရထားကဖြတ်မောင်းနေပါတယ်အရင်တုန်းကဒီဂုံးတရားအောင်မှာပြည့်တစားယုံတွေရှိနေတာတွေကိုရှင်းပစ်ပြီးပြန်ပြင်ထားတာပါဒေသဆိုင်ရာတာဝန်ရှိသူတွေကပုဂ္ဂလိကလုပ်ငန်းတွေရဲ့အကူအညီနဲ့ပြန်လည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်ခဲ့ရကနေပြီးခဲ့တဲ့နှစ်လကစပြီး Tiny's အဆောင်ကန်းကျင်းလေးတွေပေါ်ထွက်လာပါတယ်။ပရီဘောကအပြည့်အစုံပါတဲ့ရိုးရှင်းတဲ့အခန်းသုံးခန်းဟာတကယ်တော့ကားနဲ့တွဲလို့ရတဲ့ရွှေပြောင်းအိမ်ကလေးတွေပဲဖြစ်ပါတယ်။အခန်းထဲမှာ TV တော့မရှိပေမဲ့ Wi-Fi Internet တော့ရှိပါတယ်။အခန်းတစ်ခန်းစီအတွက်အိမ်သာရေချိုးကန်းနဲ့အပြင်ဘက်ကွပစ် တီးတန့်စီပေးထားပြီးတခန်းမှာလူကြီး၄ယောက်ဒါမှမဟုတ်ကလေးငယ်တွေပါတဲ့မိသားစုဝင်၆ယောက်အထိနေလို့ရပါတယ်။ဒီမှာလာတဲတဲ့ဧည့်သည်တွေကအခုလိုပြောကြပါတယ်
မလာခင်ကတော့ကောင်းပါမလားလို့စိတ်ပူမိပေမဲ့အခန်းကိုရောက်ရောက်ချင်းကိုပဲဒီနေရာကကောင်းလိုက်တာလို့တွေးမိပါတယ်အားလုံးအတွက်သေချာစဉ်းစားပြီးပြင်ဆင်ထားတာကိုတွေ့ရတော့အံ့ဩမိပါတယ
်အဆီဟီရိုဂရာလေးထင်ထားတာထက်ပိုကျပါတယ်အဲ့ရတယ်မှာလဲခြေကောင်းကောင်းဆက်အိမ်နိုင်ပြီးတော့ခီးဆောင်အိတ်တွေအားလုံးအတွက်လည်းနေရာရှိပါတယ
်အခန်းသုံးခန်းကိုအမခန်းရှာဖွေတွေ့ခြင်းနဲ့စိတ်ငြိမ်မှုဆိုတဲ့နာမည်တွေအသီးသီးပေးထားပါတယ်ညတကောင်ထီခေါင်းမိုးပေါ်မှာခုံမောင်းနေတဲ့ယထာရှိပေမဲ့အခန်းတွေထဲမှာတော့တိတ်ဆိတ်ပါတယ်။ဟာရူမီအဘေးတို့မိသားစုကတော့ဒီလိုယထာရှိလို့ကိုပဲဒီမှာလာတဲပြတဲ့အကြောင်းပြောပါတယ်
။ဟိုဘုံတော့အမရှိတော့ညာ
ခေါင်းမိုးပေါ်မှာယထာဖြတ်တဲ့အောက်မှာနေလို့ရတဲ့နေရာရှိတယ်ဆိုတာတိတိချင်းဒီမှာလာတဲဖို့ဆုံးဖြတ်ခဲ့ကြပါတယ်
။အဆောင်ခန်းကလေးတွေကကျင်းမြင်မဲ့လဲဧည့်သည်တွေကိုအိမ်လူသဘောထားနိုင်အောင်တတ်နိုင်သလောက်ကြိုးပမ်းထားတဲ့အကြောင်းအဆောင်မန်နေဂျာနာဝတိုကာဝါဂူချီကပြောပါတယ်
။ဧည့်သည်တွေအများစုကမိသားစုတွေအုပ်စုလိုက်လာကြတဲ့မိန်းကလေးတွေဖြစ်ပါတယ်။အားလုံးဝိုင်းဖွဲ့ပြီးပြောစရာကောင်းတဲ့နေရာလေးအဖြစ်ဖန်တီးပေးထားတာပါ
။ကိုတိုနာကာတာကတငယ်ချင်းတွေနဲ့လာရတဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ်
။ This trip for us was like a girls' night out.
အင်္ဂလိပ်တွေကြီးစုပြီးတော့ညဘက်ထွက်လဲရတယ်လို့ခံစားရပါတယ်။အားလုံးညစာထွက်စားကြပြီးတော့ပြန်ရောက်ရင်တောက်ကြစားကြဂိမ်းတွေလည်းကစားပြစ်ကြပါတယ်
။ Timeless အဆောင်မှာလာတဲပြီးပြန်သွားတဲ့လူတိုင်းကချီးကျူးပြောဆိုတာကိုကြားရတယ်လို့အဆောင်မန်နေဂျာကပြောပါတယ်
။အပြုံးကိုစီနဲ့ပြန်သွားကြတဲ့သူတွေကြီးပါပဲဗျာ
။ Yokohama မြို့က Timeless အဆောင်ခန်းချင်းကလေးဟာဧည့်သည်တွေကိုဆွဲဆောင်မှုအကောင်းတဲ့နေရာတစ်ခုဖြစ်လာပါတယ်ရှင်
။မောင်မြတ်တင်ဆက်အောင်ပြောပြခဲ့တာပါခင်ဗျာ။ဗီယူရနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးမှာပါ
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော့ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တေဒန်ချမှတ်ခံခဲ့ရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုတေဒန်ကလွတ်အောင်ကူညီလို့ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုတ်ပါကစ္စတန်ကနေထွက်ပြေးရပြီလို့မနေ့စနေနေ့မှာပြောပါတယ်။အကြောင်းကတော့ဒီအမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတေဒန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလာမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအတွင်းလူတအုပ်ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သည်တအုပ်ကြာဆုံးပြီးတအုပ်ဒဏ်ရာရသွားတယ်လို့နေတိုးတပ်ဖွဲ့ကပြောပါတယ်။သေဆုံးသွားတဲ့အမေရိကန်စစ်သည် Brent Taylor ကကလေး9ယောက်ရဲ့ဖခင်ဖြစ်ပါတယ်။ဒါ့အပြင်သူဟာအမေရိကန်နောက်ပိုင်းယူတာပြည်နယ် North Ordon မြို့တော်ဝင်လည်းဖြစ်ပြီးယူတာပြည်နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်တလာဟက်စီမြို့ကယောဂအားကစားခန်းမတစ်ခုမှာအမျိုးသမီးနှစ်ဦးကိုတတ်ဖြတ်ပြီးသူ့ကိုယ်သူတတ်သေးသွားတဲ့အမျိုးသားရဲ့နာမည်ကိုရဲတပ်ဖွဲ့ကမနေ့စနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။တနတ်သမားကဖလော်ရီဒါပြည်နယ်ဒဲထိုနာမြို့ကအသက်40အရွယ်စကော့ဘိုင်ယာလီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကပြစ်ခတ်ခံရမှုအတွင်သေဆုံးရသူတွေကတော့ဖလော်ရီဒါတက္ကသိုလ်ကအသက်22နှစ်အရွယ်ကျောင်းသူမော်ရာဘင်ကလီနဲ့ဖလော်ရီဒါတက္ကသိုလ်ဝန်ထမ်းအသက်62နှစ်အရွယ်နန်စီဘန်ဘန်စင်းတို့ဖြစ်ကြပါလိမ့်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်သိင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနူမီတာ 16.25 တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာညာ9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.